ဒီကနေ့နေ့လေကမြမဖွံ့ဖြိုးတိုးတက်ရေးကော်မတီကကျင်းပတဲ့သတင်းစာရှင်းလင်းပွဲဟာအမျိုးသားရေးဦးဝင်းနိုင်ရဲ့နေအိမ်မှာကျင်းပခဲ့တာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲပြီးပြီးချင်းသတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီး RFP ကဆက်သွယ်မေးမြန်းတဲ့အခါမှာအမျိုးသားရေးဦးဝင်းနိုင်ကအခုလိုပြောပါတယ်
။အဲခေါ်နေတဲ့အတွက်ကျွန်တော်နဲ့ကုတင်ကျော်နဲ့ကျွန်တော်တို့လိုက်သွားပါလိမ့်မယ်။ဘာကြောင့်ခေါ်တယ်ဆိုတော့ကျွန်တော်မသိသေးဘူး။ conference အခုပဲပြီးပါတယ်။အဲတော့ကျွန်တော်အခုအဝေးစားအများဆုံးလဲပြီးကျွန်တော်လိုက်သွားပါမယ
်။အမျိုးသားရေးဦးဝင်းနိုင်နဲ့မြမဖွံ့ဖြိုးတိုးတက်ရေးကော်မတီခေါင်းဆောင်ကုတင်ကျော်တို့ကိုခေါ်ယူသွားတာကနေပြည်တော်ရဲ့ညွှန်ကြားချက်ကြောင့်အထူးစုံစမ်းစစ်ဆေးရေးတပ်ဖွဲ့ကခေါ်ယူသွားတာလို့မြမဖွံ့ဖြိုးတိုးတက်ရေးကော်မတီပြောရေးဆိုခွင့်ရှိသူဦးစိုးမြင့်ထိန်ကပြောပါတယ်။အခုမှခေါ်သွားတာဖြစ်တဲ့အတွက်ဘယ်ကိုခေါ်သွားတယ်ဆိုတာကိုတော့အတိအကျမသိရသေးဘူးလို့လည်းပြောပါတယ်။မြမဖွံ့ဖြိုးတိုးတက်ရေးကော်မတီအနေနဲ့ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲရဲ့အဓိကရည်ရွယ်ချက်ကဘာပါလဲလို့အဲ့ဒီအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးစိုးမြင့်ထိန်ကို RFP ကမေးတဲ့အခါမှာတော့
သတင်းစာရှင်းလင်းပွဲလုပ်ရတဲ့အဓိကရည်ရွယ်ချက်ကတော့သူတို့သူတို့အနေအချင်းနေတဲ့ကိစ္စတွေကိုလည်းကျွန်တော်တို့ချင်းညင်တဲ့သဘောလည်းဖြစ်ပါတယ်။နောက်ပြီးကျွန်တော်တို့ရဲ့ border policy ရည်တည်ချက်တွေကိုလည်းပဲပြွင့်ဝင်နေနေဖြတ်ပြီးတော့ကျွန်တော်ရှင်းတဲ့သဘောပါ။ဟလာတည်ကြီးစေးမှကျွန်တော်20နှစ်နေဆန္ဒပြတဲ့စနဦးရဲ့နောက်ပြီးတော့ RP ပြီးတော့ပါဝင်ပတ်သက်တဲ့လူတွေကိုကျွန်တော်20နှစ်နေနောက်ပိုင်းမှာကျွန်တော်ကိုယ်ဖမ်းခံရတယ်ပေါ့လေ။ကိုယ်မေးမြန်းတယ်ပေါ့။အပြိုင်ပန်လှုပ်ပြီးတဲ့အချိန်မှလည်းပဲတာဝန်ရှိသောပုဂ္ဂိုလ်တွေကနေပြီးတော့အကြံနဲ့တိတ်ရှောင်နေတဲ့လူတွေအားလုံးလည်းပဲအေးစေးစေးနဲ့ပြန်ပြီးတော့ကိုယ့်ရဲ့မိသားစုနဲ့ကိုယ်နေဖို့ထိုင်ဖို့ဆိုပြီးတော့အဲ့လိုမျိုးလည်းပဲကြိုးဆူဆောင်ရွက်လိုက်တယ်လေ။အခုဒါပေမဲ့ကျွန်တော်26နှစ်ညကတည်းကကျွန်တော်တို့အိမ်ချောင်တည်းတူခုနှစ်ဦးပေါ့။ထပ်မှန်ပြီးတော့ဖမ်းပြီးခေါ်ယူစစ်ဆေးတယ်ပေါ့နော်။ကျွန်တော်ခေါ်ယူသွားတဲ့ခုနှစ်ဦးကိုပြန်လှုပ်မပေးဘူးပေါ့နော်။အဲ့တော့ကျွန်တော်တို့ကဒီရှင်းလင်းတဲ့ပွဲအားလည်းပဲအားရပါစီကအချက်ကလည်
းဒီသတင်းစာရှင်းလင်းပွဲမှာဖေဖော်ဝါရီလ22ရက်နေ့ကရန်ကုန်မြို့ဆန္ဒပြပွဲကိုဦးဆောင်ခဲ့တဲ့မြမဖွံ့ဖြိုးတိုးတက်ရေးကော်မတီကိုဖျက်သိမ်းလိုက်တယ်လို့သိရပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတော့မြမဖွံ့ဖြိုးတိုးတက်ရေးကော်မတီအဖွဲ့ဝင်တွေရဲ့သဘောထားကိုတော့အဖွဲ့ဝင်ဦးလှမြင့်အေးကအခုလိုပြောပြပါတယ်
ကလန်းတခုမှကျွန်တော်တို့အယောင်မပါတဲ့နာမည်တခုအနေနဲ့ရက်တည်တင်တော့တာဒီနာမည်ကိုသုံးတာလေအခုကျွန်တော်တို့သုံးပြီးသွားပြီလေမြမခွေးတို့တည်းကော်မတီစရာဒါဟိုဂျိုင်းပြည်လုံးနဲ့ဆိုင်ဒါဘောင်ဝကျင့်သွားပြီအဲ့တော့ကျွန်တော်ကမြမတို့တည်းလူလားသူများဆိုပြီးတော့ကျွန်တော်တို့အားလုံးလူနဲ့တည်းတည်းဟိုအားလုံးပူးပေါင်းပါဝင်ဖို့အတွက်ဆုံးဖြတ်တာလေအဲ့လိုကြောင့်ကျွန်တော်တို့ဒါကိုကျွန်တော်တို့ရုပ်သိမ်းထားပ
ါနောက်ဆုံးရရှိတဲ့သတင်းအရမြို့သားကြီးဦးဝင်းနိုင်တဲ့ကိုတင်ကျော်တို့ကိုအထူးစုံစမ်းစစ်ဆေးရေးတပ်ဖွဲ့ကဆက်လက်ခေါ်ယူထားဆဲဖြစ်ပြီးခေါ်ယူတဲ့အချိန်ကစလို့အခုအထိမိသားစုဝင်တွေနဲ့အဆက်အသွယ်မရသေးဘူးလို့သိရပါတယ်ခေါ်သွားတဲ့အချိန်တုန်းကတော့အဝိစားပုံနဲ့ဆေးယူစရာမလိုဘူးလို့လာရောက်ခေါ်ခဲ့တဲ့အထူးစုံစမ်းစစ်ဆေးရေးတပ်ဖွဲ့ဝင်တအူးကမိသားစုဝင်တွေကိုပြောခဲ့ကြောင်းသိရပါတယ်ခင်ဗျာ